ဘာမပေါ့ကတ်နက်ဝက်ကိုနားဆင်နေကြတဲ့မိတ်ဆွေအားလုံးမင်္ဂလာပါငါတို့ခရဲ့မဟာဂီတအပိုင်း2ကနေပြီးတော့ပြန်လည်ကြိုဆိုလိုက်ပါတယ်အပိုင်း1မှာတော့မယ်ဒယ်ဂီတရဲ့ရေးစီးကြောင်းမြန်မာနိုင်ငံအခြေအနေနဲ့နိုင်ငံတကာအခြေအနေတွေကိုအဓိကပြောပြပေးခဲ့တာဖြစ်ပါတယ်ဒီတစ်ခေါက်မှာတော့ alternative ကိုပိုင်တန်ဆင်နေအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ကဗျာဆရာစာရေးဆရာမောင်ယုပိုင်ကခန်းစားသုတေသနပြုပြီးတော့ဇညွန်ရေးဖွဲ့ထားတာဖြစ်ပါတယ်ဒါတွေကိုကျွန်တော်ကလက်ဆင့်ကမ်းပြီးတော့ပြောပြပေးသွားမှာပါကျွန်တော်ကတော့ဝီရမုံနေပါတချင်းနေကိုယ်တိုင်ရေးပါတယ်ကိုယ်တိုင်ဆိုပါတယ်90ခုနှစ်တည်းရဲ့နှောင်းပိုင်းတွေကိုရောက်လာပါပြီကျွန်တော်၈တန်းတော့ကနားထောင်မှုပြီးတော့ဘာမှမသိလိုက်တဲ့နဗာနာကိုမေးပျောက်သွားတဲ့အချိန်မှာဒိုးလုံးရဲ့အယူထီအောင်ယူ1998ခုနှစ်ပေါ့နော်အဲ့တော့ကျွန်တော်နားထောင်ရတယ်ကာဘာမှာရေးထားတယ် alternative ကိုပိုင်တန်းစင်အဲ့ဒီတော့မှကျွန်တော်အလင်္ကာကိုပြန်လှန်ရတော့တာပဲဒီအလင်္ကာဂီတကြံနေကကျွန်တော်တို့ခေတ်ရဲ့ဂီတဝီကီပီးဒီးယားပါပဲ96ခုနှစ်လောက်ထဲကဒီ Oasis တို့ Green Day တို့ Blur တို့ EMF Alice in Chains ဒီစတဲ့ band တွေအကြောင်းပါရှိပြီးသားဖြစ်တယ်96ခုနှစ်နှောင်းပိုင်းတွေမှာတော့ဒိုးလုံး1998ခုနှစ် Query Query 1998ခုနှစ် The Ants 1998ခုနှစ်ဒါရဲရှိစနောက်ဆက်ထွက်လာရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့စီကဂီတပရိသတ်တွေကအဲ့ဒီဂီတသမားတွေရဲ့တခြင်းတွေကိုဘာတွေလဲဟာဆိုပြီးတော့မျက်မှောင်ကိုပြီးနားထောင်ခဲ့ကြရတယ်။တချို့တွေကတော့အဲ့ဒီခွေတွေကိုကက်ဆက်တွေထုတ်ပြီးတော့လွတ်ပစ်လိုက်ကြတဲ့အထိပဲ။ကျွန်တော်ဆိုရင်အလဲတန်းတော့ဟာဒီ Dead Day Marilyn Manson နေနားထောင်မှုတွေလာပြောတာ။တကယ်တော့မြန်မာစကားတွေနဲ့အခုလို Alternative Grunge ဒီလိုဟာတွေကြားရတဲ့အချိန်မှာချက်ချင်းလက်မခံနိုင်ခဲ့ဘူး။နားထဲမှာအသားကျပြီးသားဒီဂီတပုံစံတွေကိုပဲစိတ်ကတိမ်ညွန့်နေမိတဲ့ဟာမျိုးဖြစ်တာ哦ဆိုဒီခံစားချက်မျိုးကိုဒိုးလုံးတို့မတိုင်ခင်ကတခါဖြစ်ဖူးပါတယ်1996ခုနှစ်စတ်ထကဘာ96ဒီ series ခွေတဲ့ကရင်ဂိုရဲ့ပစ္စုပ္ပန်နားထောင်အောင်ပေါ့တချင်းစာသားထဲမှာရင်ခုန်တဲ့ thrash ပဲလို့ပါပေမဲ့အခုပြန်နားထောင်ကြည့်တဲ့အခါမှာတော့ဒီတချင်းက thrash metal ထက်ဒီတန်စင်စာသားတီးခတ်မှုတွေတီဆုံမှုတွေအားလုံးကတော့ဒီဟက်ကိုပန့်ပြီးပြီးတသားတပုတ်ဖြစ်နေရလို့မြင်မိတယ်။ဒါပေမဲ့ဒီဆက်ထကဘာ96အခွေမှာအဆင်မပြေဘူးဆိုတော့ slow rock လေးတပုတ်ကတော့ဒီလက်ဖက်ရည်ဆိုင်မှာဖွင့်ကြရတယ် platform guitar ဝိုင်းတွေမှာဆိုရတာပဲပေါ့ဗျာ။ဒီခွေတွေက alternative rap တပုတ်ဖြစ်တဲ့ဒီမျက်လုံးများဖွင့်ကြည့်လိုက်ပါဆိုတဲ့တချင်းကိုတော့ဘာမှမဖွင့်တယ်မကြားပါဘူး။ဆိုလိုတာကအဲ့ဒီအသစ်တွေတပုတ်စားနှစ်ပုတ်စားရှိမယ်ပြိဿအများစုနဲ့ဝေးနေကြတာကိုပြောချင်တာတကယ်တော့သွားကြပါတယ်အနောက်တိုင်း alternative rock guitar ကလည်းဒီလိုပါပဲ80ခုနှစ်တခုနှစ်လုံးကကျွန်တော်တို့ underground မှာကျင်လည်ခဲ့ပြီးမှ90ခုနှစ်ထဲမှာဆင်ပေါ်ရောက်လာတာပေါ့လေ1998ခုနှစ်မှာခမားအထိတ်တလန့်နားထောင်နေတဲ့ The Ants ရဲ့ရောင်စုံ Chocolate CD ရဲ့တခြင်းတွေကတကယ်တော့ခမားရင်းနှီးကျွမ်းဝင်ပြီးသား Heavy Metal တွေ Hard Rock တွေနဲ့တခြားမျိုးစိတ်ကနေအစင်းစင်ခွဲထွက်လာတဲ့ဂိုင်းခွဲတွေပဲပေါ့ဗျာဒါပေမဲ့ဘာဖြစ်လို့ query query တို့ the ends တို့ဒိုးလုံးတို့ကျွန်တော်နားထဲမှာစိမ့်နေခဲ့ကြရလဲအဲ့တော့ဆက်ပြောဖို့ဒီ90ခုနှစ်တည်းရဲ့ရောက်လာတဲ့အနောက်တိုင်း rock guitar ရေးစီးကိုတော့အရင်တစ်ချက်ကျွန်တော်တို့ show ကြည့်လိုက်ဖို့လိုလိမ့်မယ် rock နဲ့ metal guitar သေးရေးစီးက90ခုနှစ်ရဲ့နှောင်းပိုင်းတွေမှာတော့ပို့ပြီးတော့စုံလင်များပြားလာတယ် guitar ရေးစီးရဲ့အကိုင်းခက်တွေကအရွက်တွေအပွင့်အနေနဲ့မယံမနာဆက်ထွက်နေတော့မယ်အဲ့ကာလတွေမှာအရင်တော့တီးကြစီရှိခဲ့တဲ့ guitar အမျိုးအစားတွေကို90ခုနှစ်80ခုနှစ်ဟာလာဒါဒီခုနှစ်တွေမှာပေါင်းဆက်ပြီးတော့ပေါ်လာတဲ့အမျိုးအစားတွေကိုထပ်ပြီးတော့ပေါင်းဆက်ထားတဲ့ဂီတတွေလို့တော့ပြောလို့ရတယ်အဘေးဖြစ်သူကပေါ်တူဂီကုန်သည်ဖြစ်ပြီးတော့အဘွားဖြစ်သူကအင်းလေးသူဖြစ်တယ်ဆိုတာမယုံနိုင်ဖြစ်နေတဲ့ဒီမြမပြီတောင်ဘက်စွန်းကျွန်းကျွန်းပေါ်ကရင်လူမျိုးမြေဖြစ်သူရဲ့ဆင်းသက်မှုလို့ပေါ့ဗျာမင်းအဘေးကလည်းငါအဘေးဖြစ်နေရဆိုတာမျိုးပေါ့90ခုနှစ်ရနေပြီးတော့စီးစင်းခဲ့တဲ့ rock နဲ့ metal ရည်စီးရတီ90အလယ်မှာထွက်ပေါ်လာခဲ့တဲ့ punk เนาะနောက်ပြီးတော့90နောက်ပိုင်း post punk တွေ80အစောပိုင်း new wave တွေနဲ့နောက်ဒီ80ခုနှစ်အလယ်ပိုင်းတွေမှာပေါင်းဆက်မိပြီးတော့90ခုနှစ်တွေမှာတော့ alternative နဲ့ grunge တွေအနေနဲ့တလန်းနောက်ပြီး electronic guitar နဲ့ပေါင်းမိပြီးတော့ industrial rock တွေ head alternative တွေအနေနဲ့တလန်းเนาะအရှိန်အမြင့်ဆုံးကိုရောက်လာခဲ့တကယ်တော့90ခုနှစ်တည်းရောက်လာချိန်မှာ rock နဲ့ metal ခွဲပြောဖို့တော့ခက်လာတယ်။သူတို့နှစ်ယောက်ကနေတားရဲ့သမီးရဲ့အများကြီးရခဲ့တဲ့သဘောမျိုးပေါ့ဗျာ။ rock နဲ့ metal ဆိုတာကဒီ90ခုနှစ်ထဲကြီးပြင်းလာတဲ့ alternative rock alternative တွေအာနောက်ပြီးတော့ဒီ matter ရဲ့အဖိုးဘွားနာမည်တွေဖြစ်ကုန်တာပေါ့ matter ရဲ့သွေးပူပါတဲ့မြင်းမြစ်တွေအဖြစ်နဲ့ကတော့ matter ကိုကြံခဲ့တယ်ကြံခဲ့တယ်ဆိုတာ80နဲ့90အစောပိုင်းလောက်အထိကြံခဲ့တဲ့ damage တွေက grind core ကနေပြီးတော့ပေါ်တော့grind အထိအတော့အဆုံးဆုံးအထိရောက်ခဲ့တယ်90ခုနှစ်တွေထဲမှာတော့ဟိုမိမ့်မိန်သွားခဲ့တယ်ပေါ့နော်ဆိုတော့အစ်စ်တိုင်းလည်းမမြဲဘူးဆိုတဲ့သဘောပေါ့ဗျာမက်ဒယ်ရဲ့သွေးသားအရင်ဖြစ်ဆက်ပြီးရှင်သန်လာတဲ့ဒီမက်ဒယ်ကိုကမက်ဒယ်နဲ့ပန့်တွေရဲ့အကောင်ဆုံးသောမျိုးစိတ်တွေနဲ့ပေါင်းဆက်ထားတဲ့မျိုးစိတ်တစ်ခုလို့ပြောလို့ရတယ် Iron Maiden နဲ့ Lamb of God ကမြေဖို့အရင်နေတာဆိုတဲ့တခြားစီရဲနော်ဆိုတဲ့အပြင်ဖြစ်နေခဲ့ပြီဒီပေါင်းဆက်မှုတွေကိုပြန်ကြည့်ရင်Rock guitar ခစ်တဲ့တမိုင်းမှာ new wave နဲ့ဟတ်ကို punk ဆိုရဲမျိုးစိတ်နှစ်ခုကနေရာတကာအေးပါနေမြင်ရလိမ့်မယ်80ခုနှစ်တည်းမှာပေါ်ပေါက်ခဲ့တဲ့ new wave ဆိုတာဂီတအမျိုးအစားတော်တော်ဆုံဆုံလင်းလင်းကိုပေါင်းစပ်ထားတဲ့အမျိုးအစားဖြစ်တယ်အာဒီ power pop တို့ electronic အဲပြီးတော့ဒီ disco တွေလည်းပါတယ်လို့ up pop တွေလည်းပါတယ် reggae ကနေပြီးတော့ glam rock တို့ progressive rock တို့လည်းပါနေတာကြောင့် new wave အကြောင်းကတော့ wiki ခောက်မှန်ဆိုတော့မှပဲတော်တော်ကြာကြာခောက်အောင်မဲ့အမျိုးအစားဖြစ်တယ်တကယ်တော့အားလုံးက internet ပေါ်ရှာလို့ရတာကြီးပါပဲကျွန်တော်ကဒီစာတပုတ်နဲ့ဒါ rock guitar ရဲ့ကောက်ကြောင်ပြန်ဆွဲကြည့်နေတာပေါ့လေကျွန်တော်ရဲ့တသက်တာဒီတချင်းနာဆင်ခံစားမှုအတွေ့အကြုံအနှဲငယ်နဲ့အတူပေါ့ပြီးတော့မှကျွန်တော်တို့စီကိုဘာမျိုးစားတွေအဘယ်အချိန်မှာဘယ်လောက်ရောက်ခဲ့လဲကြည့်ကြတာပေါ့ဗျာအခုကျွန်တော်ပြောနေတာက rock နဲ့ metal 90ခုနှစ်တည်းထဲမှာ season နေတဲ့ပုံဖြစ်တယ်အကျဉ်းမြအားဖြင့်ပေါ့နော်အကျယ်ကတော့ကျန်းစာအုပ်တုံးစာမကရှိလိမ့်မယ် rock တင် metal ရဲ့ universe နဲ့အပြိုင်တစ်ဖက်မှာလည်းဒီ90ခုနှစ်ရဲ့အအောင်မြင်ဆုံးလို့ပြောလို့ရတဲ့ဂီတမျိုးစားတစ်ခု hip hop ပေါ့နော် hip hop ကအချိန်ကုန်ကောင်းနဲ့စီးစင်းနေခဲ့ပြီ90ခုနှစ်ကဒီ disco တွေ funk တွေ R&B တွေရဲ့ပင်စီအကိုင်းတွေကနေပြီးတော့80ခုနှစ်ထဲမှာ synth pop တွေ techno တွေ hip house နော်နောက်ပြီးတော့old school hip hop တွေထပ်ပြီးထွက်လာတယ်။အဲ့ဒီအကိုင်းခတ်တွေကနေမှ90ခုနှစ်တည်းရဲ့ဒီ house electronic နဲ့ hip hop တွေဖြစ်လာတယ်။ hip hop စင်တလာပုံတွေကတီးတီးတန်းတန်းသူ့ဘာသူကျေပြက်ပြက်ဟိုရှိသေးတယ်။အဲဒါပေမဲ့ထားတော့ပေါ့နော်။ကျွန်တော်လောလောဆယ်ဒီအပိုင်းမှာကျွန်တော်အဓိကပြောချင်တာက90ခုနှစ်အကုန်နဲ့ဒီ2000ခုနှစ်အစောပိုင်း rock guitar ရေးစီးကြောင်းဖြစ်ပြီးတော့အဲ့ကာလမှာအချိန်အမြင့်ဆုံးရောက်ခဲ့တဲ့ alternative rock အကြောင်းကိုကျွန်တော်အဓိကပြောချင်တာပါ။ဒါဖြစ်ရင် hip hop နဲ့ rap universe ကိုဘာလို့ထည့်ပြောနေလဲဆိုတော့သူလဲ90ခုနှစ်အစောပိုင်းတည်းက rock နဲ့လက်ထပ်ခဲ့ဘူးလို့ပဲအဲ့ဒီကာလမှာတဲ့ Beastie Boys တို့ရှိနေပြီ rock ကဲတဲ့တခြင်းနဲ့ rap ထည့်ရွတ်ထားတဲ့ rap rock နဲ့ hip hop ကို alternative ရောထားတဲ့ alternative hip hop တို့ရှိလာတယ် rap rock တို့ alternative hip hop တို့ဆိုတာဒီ1986မှာ hip hop အဖွဲ့Run DMC က Walk This Way ဆိုတဲ့ Aerosmith ရဲ့တခြင်းတစ်ပုဒ်မှာပေါင်းစပ်ကြည့်ရတာထက်အများကြီးပိုပါတယ်ကျွန်တော်တို့စီမှာလည်းဒီ Virus 3 1994မှာ Rap and Roll တည်ဆူခဲ့ရပေါ့နော် EDM နဲ့မှာ Rocker နှစ်ယောက်ကိုခေါ်ဆိုခိုင်းခဲ့တာပေါ့ဘာအမျိုးအစားလဲတော့ကျွန်တော်လည်းမပြောတတ်ဘူးဒါပေမဲ့ဒီလို Rap နဲ့ Rock ပေါင်းယုံနေတော့ Rap Rock မဖြစ်ဘူးပေါ့နော်မဖြစ်ပါဘူးဆိုတော့ကဘာရေးစီနဲ့နှိုင်းရှင်ပြီးတော့ပြောကြည့်ရင်ပဲဖြစ်ပါတယ်ဒီ Rap and Roll တခြင်းနေနဲ့ Virus 3ကကျွန်တော်တို့စီမှာ90ခုနှစ်အတွက်ခေတ်ရှိအပြည့်ဆုံးဖန်တီးမှုအားအကောင်းဆုံး series တွေကတခွေပါပဲအခုနေအခါမှာတော့ဒီတခြင်းတွေကဘာလို့ Rap Rock မဖြစ်နိုင်လဲစဉ်းစားကြည့်ရောကျွန်တော်တို့စီမှာ Punk နဲ့ New Wave ဖက်သန်းမှုမရှိလို့ပဲလို့ကျွန်တော်ယူဆရတယ် Beastie Boys Backstreet Boys မဟုတ်ဘူးเนาะဒီ Beastie Boys Rap Rock ဖြစ်တယ်ဆိုတာကသူတို့ဝိုင်းကအစောပိုင်းမှာ Hardcore Punkဖြစ်ခဲ့သေးလို့ပဲ။ Punk ရဲ့ twin tone နေလို့ပေါ့နော်။ Sex Pistols တို့ Ramones တို့ကဘာကြီးမှအရေးပါတဲ့ပုံတွေပေါ့ဗျာ။အခုအချိန်မှာ90ခုနှစ်တည်းရဲ့ကဘာခစ်ပြိုင် Rock Guitar သမားတွေနဲ့ရှင်ကြည့်ရင်မြန်မာ Rocker တွေဆိုတာတိတ်ရင်ကြီးထိမ်မွေးနေတယ်လို့ခံစားရတယ်။စိတ်ထဲမှာတော့မြန်မာတွေဖြစ်လို့များလားဆိုတဲ့ဟာမျိုးပေါ့နော်။ဒါမျိုးကျွန်တော်တွေးမိရယ်။95မှာထစ်ချုံမှု series ထွက်လာတယ်။rock သမားတွေနဲ့ electro rap တွေလည်းပါလာတယ်ထစ်ချုံမှုတခြင်းကိုပို့ပြီးမြန်ဆန်ဆူညံမဲ့တခြင်းတစ်ပုဒ်ဖြစ်လာမယ်လို့ထင်ခဲ့တယ်ဒါပေမဲ့ rap rock လိုမျိုးမဖြစ်လာဘဲနဲ့သူက R&B ဘက်ကိုပိုရောက်နေခဲ့တယ်ဒီ CD ထဲမှာပါတဲ့ main နဲ့အတူတခြင်းကတော့ punk style တခြင်းတစ်ပုဒ်ဖြစ်တယ်အဲ vocal က pop တွေ rap တွေနဲ့ပို့လိုက်ဖက်လို့လားမသိဘူးဒါပေမဲ့ဒီ punk ရဲ့အရာကမရပါဘဲပေါ့နော်အဲစမ်းသစ်တဲ့တခြင်းတစ်ပုဒ်အနေနဲ့တော့မှတ်မိနေခဲ့တယ် တကယ်တော့ the end store အရှိမတခြား rock guitar ပုံစံတွေဆန်းသက်ခဲ့သူတို့ရှိပါတယ်ဥပမာသွားအောင်တို့ဂျွန်တင်ဆန်းတို့ရဲ့ဝေးလွင်ခြင်းဤနောက်ဆုံးခြေရာဘူတောက်ရဲ့လမ်းဖြောင်း1989အဲနောက်ပြီးတော့ဒီ CN ရဲ့အရေးအီမျိုးစေ1994နော်နောက်ပြီးတော့ဟင်းလင်းမြင့်တကဝတ် 1995 အဲပြီးတော့ဒဲရီမဲလာခစ်တည်ရီစီ 1996 စသဖြင့်ဒါပေမဲ့ကျွန်တော်တို့ရဲ့ကက်ဆက်တွေကိုတိတ်မရောက်ဖြစ်ခဲ့ဘူးမလားကျွန်တော်ဆိုလဲအမှန်တိုင်းဝင်ခံရရင်တယောက်တလေကလွင်ရင်အဲ့ဒီဂီတသမားတွေကိုနောက်နှစ်များစွာကြာမှသိရှိရင်းနေခဲ့တာမျိုးဖြစ်တာပေါ့တခြားဆိုရှင်တွေကဖွဲလိုက် series တွေမှာလည်းရိုးရီစာပြုတ်လာတဲ့ဒီ rockပုံစံတွေကနေခွဲထွက်ဆန်းသက်ထားတဲ့တချင်းတချို့ပါတာတွေတွေ့ရလိမ့်မယ်။ဆက်ထားကဘာ96ထဲက Ringo ရဲ့ပစ္စုပ္ပန်အဖြူအောင်ခန်း1996ထဲကဒီလိုဂျင်နာမင်း Ringo ရဲ့ရိုင်းလာပြောเนาะနောက်ပြီးတော့ဒီ Harry Lin ရဲ့လူသားကျွန်ုပ်တို့တမိုင်းအဲပြီးတော့ရက်ကြည့်သွား1998ထဲကဒီ AD 2002အဲ့အဲ့ဒါ White Zombie ရဲ့တချင်းကို copy ယူထားတာပေါ့အဲ့အဲ့ဒီတချင်းတွေက punk နဲ့ industry ပုံစံတွေကိုဒီမှာအစောဆုံး copy လုပ်ပြီးတော့စမ်းသပ်ထားခြင်းပဲဖြစ်တယ် Now Big 5ရဲ့ချစ်တော်ကဘာမြေ1998ထဲက Ready to Go ဆိုလို့ရှင် Alternative Red Double ဖြစ်မှအခုပြန်နားထောင်ကြည့်တော့မှသိရဒါပေမဲ့တခြားတစ်ခုဒီဂီတခံစားမှုတွေမှာ short ရိုက်လိုက်တယ်လို့ခံစားရစေတာကတော့query တို့ the ends တို့နားထောင်ရချိန်မှာဖြစ်တာပါ wave တစ်ခုရဲ့အစရိုက်ခက်ခံရမှုပေါ့နော်ကျွန်တော်အထင်တို့တချင်းနေနားထောင်ရတာယဉ်ကျေးမှုတည်းရဲ့ရုပ်တည်းရဲ့ဟိုခုံပြန်ကြော်လွှားလိုက်တယ်လို့ခံစားလို့ပဲဟိုနေမှာပေါ့လေဘိုလိုအတန်ထွက်တည်စီကတော့လာခြင်းရလာနိုင်တော့သိထားပြီးသားဒါပေမဲ့ရောင်သုံချောကလက်ထဲမှာ Harry Lin နဲ့တခြားဆိုတော်တွေ grunge တွေဆိုနေတာဘလို့နားထောင်မှမသိဘူးဖြစ်နေခဲ့အနောက်တိုင်းရော့ဂီတရေးစီးနဲ့ gap အကြီးရှိနေတဲ့မြန်မာပြည်သက်တွေအတွက်သူတို့တချင်းတွေကူးဆက်ခံစားဖို့ခက်နေပေမဲ့တစ်ဖက်ကပြန်စဉ်းစားကြည့်လို့ရှင်အဲ့ဒီ punk တို့ new wave တို့เนาะဒီစတဲ့ဂွင်းဆက်တွေမရှိခဲ့တဲ့နိုင်ငံမှာတော့သူတို့ကအဲ့ဒီ alternative သို့မဟုတ်ဒီ rock guitar တဲ့တစ်ခုကိုပုံပေါ်အောင်ဖန်တီးနိုင်ခဲ့တာအံ့ဩလေးစားဖို့တော်တော်ကောင်းပါတယ် query BOS အဖွဲ့နဲ့ဒီဒိုးလုံးအရှိမှာတော့ပင်မရေစီ rock style တွေကနေခွဲထွက်ထားတဲ့မျိုး ghost rider alex နေတဲ့များကိုကြိုးဆိုခြင်းပြီးတော့အဲနောင်းတို့ရှိခဲ့ပေမဲ့ပုံမှန်လင်းပြောရရင်တော့ alternative ရဲ့အရာတာကိုတဲမလာနိုင်ခဲ့ဘူးပေါ့နော်အရေးသွေးပန်းကိုပြောတာမဟုတ်ဘူး alternative ကိုသွားဖို့ရည်ရွယ်ဖန်နီးပါလေးရဲ့မဖြစ်ခဲ့တာကိုပြောချင်တာပါဥပမာအဲနောင်းရဲ့အနောက်တောင်မုတ်တုံ1996မှာဆိုရင်တေးကြီးနဲ့တေးဆိုတာတခြား rock guitar ပုံစံတစ်ခုကိုဆန်းကျင်နေတာတိတာရယ်ဗျာတိတ်တိတာရယ်ပေါ့နော်အဲဒါပေမဲ့ T1 ရဲ့ heavy metal တိခက်တဲ့ပုံတွေကလွှမ်းမိုးသွားပြီးတော့ rock city ကောင်းကောင်းတစ်ခုသာဖြစ်ခဲ့တယ် alternative rock တော့ဖြစ်မလာခဲ့ဘူးပေါ့ဥပမာမင်းကြောင်ယူပြီးကဘာမင်းရဲ့နောက်ဆုံးနေ့တချင်းမြင်းရိုင်းဆိုတဲ့အဲ့ဒီတချင်းတွေမှာပန့်ဖြစ်ရမယ့်အစား rock ဒီ speed metal ပုံစံမျိုးတွေဘက်ကိုပိုရောက်နေတဲ့ဟာကိုတွေ့ရတယ်အလားတူဒီ CN ရဲ့အရေးအီမျိုးစိတ်1994တည်းကတော်လေးတစ်ချောင်းပျောက်ဆုံးခြင်းเนาะနောက်ပြီးတော့ရင်ခုန်ခြင်းအပြစ်မီတန်းတေနှင်းနောက်ပြီးတော့ဒီမြေကြီးဖြစ်ကြအောင်ဆိုတဲ့အပုပ်တွေကတော့ alternative rock style တွေပေါ့ဒါပေမဲ့ဒီသချင်းတွေကိုရော CN ကိုရော alternative ရှေ့ပြေးအုံကျွန်းရေးတဲ့သူဆိုတဲ့သူတယောက်အဖြစ်ပြိတ္တကမတိခဲ့ကြတော့ပါပဲ1998ခုနှစ်မှာတော့ဆိုတော့ပြောင်းပြီးထက်ထွက်လာတဲ့ကြဲကြွေကောက်သူစီးရီးမှာတော်လေးတစ်ချောင်းပျောက်ဆုံးသွားခြင်းကဒီလှပတဲ့ alternative rock တပုတ်အနေနဲ့ပြန်ပါလာခဲ့အတီးသမားရဲ့လည်းအချိန်တို့အတွင်းမှာပဲ rock နဲ့ alternative ရဲ့ကွဲပြားတဲ့အတန်တွေကိုတိသွားခဲ့ပြီထင်ပါရဲ့96နောက်ပိုင်းကစလို့ကဘာမောင်ဒီကအလင်းကကြားနေမှာပါ alternative အကြောင်းကစူညံလာခဲ့တာကြောင့်လည်းပါမယ်ထင်ပါတယ်အနောက်တောင်မုတ်တုံနဲ့ဒီကြဲကြွေကောက်သူရှင်နာထောင်ကြည့်ရင်သိတာပါပဲ The ends ရဲ့ရောင်စုံ chocolate 1998ဖန်နီးထုတ်ပိုးပုံကဆန်းသစ်ပြီးတော့ဆွဲဆောင်မှုရှိသလို alternative guitar ပေါ့ပါနတ်မှုရှိရဲ့ CD တစ်ခုလည်းဖြစ်တယ်ပေါ့နော် alternative ဆိုတာ punk ရဲ့ sub genre music တွေထက်အများကြီးပိုသေးတယ်တခြားပုံစံတွေလည်းအများကြီးရှိသေးတယ် acoustic တက်တက်နဲ့လည်းalternative ဖြစ်စီရယ် EDM နဲ့ rap တွေနဲ့လည်းပေါင်းဆက်လို့ရတယ်ဆိုတော့ alternative အပေါ်မှာကြေပြန့်စွာနားလည်မှုမျိုး ရောင်သုံးချောကလက်မှာရှိပြီးသားဖြစ်နေတာတွေ့ရတယ်။တကယ်တော့ alternative ဖြစ်ပေါ်ဖို့ rock အပါဝင် bang တွေ post bang တွေဟဲ့လားနောက်ပြီး new wave တွေဒီဖြတ်သန်းမှုတွေကမပါမဖြစ်လိုအပ်တယ်ဆိုပေမဲ့ဒါရီမရှိခဲ့တဲ့ဒီနိုင်ငံမှာ the ends တွေဟာရောင်သုံးချောကလက်ကို alternative series တစ်ခုအနေနဲ့အထာကြောင့်ထုတ်ပိုးနိုင်ခဲ့ရောင်သုံးချောကလက်ဒီ1998ထွက်ပေါ်လာချိန်မှာအကဘာမှာ alternative guitar ရောစင်မော်ရောက်နေတဲ့အချိန်ဖြစ်တယ်။စင်မော်ရောက်နေတဲ့ order band ရဲ့ဒီ alternative ခေါင်းစဉ်အောက်ကပေါ့နော်အမျိုးအစားတွေကိုကြည့်ရင် gothic rock တွေ jungle pop တွေ noise pop တွေ indie rock တွေ indie pop တွေ C86 တွေManchester နောက်ပြီးတော့ဒီ industrial rock နဲ့ shoegazing တွေဖြစ်တယ်ဒါပေမဲ့ the ends အပေါ်လွှမ်းမိုးတဲ့ band တွေနဲ့တချင်းမျိုးစားတွေကတော့90ခုနဲ့အစောပိုင်းတွေမှာကြော်ကြားခဲ့တဲ့ order တချင်းတွေဖြစ်တယ်။9နှစ်လောက်တော့နောက်ကျသေးရပါလေ။ the ends တွေအပေါ်လွှမ်းမိုးမှုအရှိဆုံးကတော့ Nirvana ပြီးတော့ Oasis Weezer the Offspring Blur the Verve Pearl Jam စားတဲ့ဒီ band တွေဖြစ်လိမ့်မယ်လို့ကျွန်တော်ယူဆတယ်။ Generous တွေအပြင်ကတော့grunge တို့ power pop တို့ brit pop တို့ ska punk နဲ့ gothic rock ဟန်မျိုးတွေအများဆုံးတွေ့ရတယ်ဒူလုံယူတီအောင်ယူကတော့တမျိုးကွဲထွက်တယ်သူက order တစ်စိတ်တက်ပြီးတော့သာထွက်လာတာကဘာမှာ90ခုနဲ့မှတည်ထားတဲ့ alternative style နေနဲ့တော့တိတ်မတူရင်လို့ပဲဒူလုံကဒူလုံအရသာအပြည့်နဲ့ရှိနေခဲ့တယ်ပင်မရေစီဂီတရနဲ့လည်းကွဲထွက်နေလို့alternative ပါပဲဆိုတော့မှပဲပြည်ရင်းဖြစ်စစ်စစ်လို့ဆိုရမလို့ဖြစ်နေရမရခိုင်ရဲ့ drum ရိုက်ချက်တွေကလည်းဒီအယိုးထီအောင်ယူကိုတခြား guitar ပုံစံတစ်မျိုးဖြစ်သွားတဲ့အထိပံ့ပိုးနေရလေသူတို့ပေါင်းစပ်မှုကဒီ Kaiser Demon တို့ El Pew တို့မမောင်စော်လက်တို့နဲ့မတူတဲ့အရာတခုဖြစ်စေရဒိုးလုံးမှလွမ်းမိုးတာကတော့ alter generous ရဲ့အပြင်တခြား guitar ပုံစံတွေပါပါတယ်folk တို့ gospel တို့ funk တို့အငွေသက်တွေနဲ့ဒီဒုတိယနဲ့တတိယစီးမှာဆိုလို့ရှိရင်electronic တွေပါပေါင်းဆက်ထားရပါတော့နော် Nirvana လွှမ်းမိုးမှုကတော့ The Ants, Dolon, Quiri သုံးဘွဲ့စလုံးမှာမပါမဖြစ်ပေါ့Quiri Quiri အတငါဒီ1998အစောပိုင်းကြိုက်တာတင်မုံပေါ့လေဒီအပေါ်ကိုလွှမ်းမိုးမှုရှိတာကတော့ဒီ Nirvana The Smashy Pumpkin Ugly Kid Joe ပြီးတော့ Dinosaur Junior တို့ဖြစ်လိမ့်မယ် General ဆရာဖြစ်ကတော့ Punk တို့ Pop Punk တို့ Noise Rock နဲ့ Grunge တို့ဖြစ်တယ်ဒါကသူတို့ရဲ့ပထမဆုံး album မျိုးကြည့်ပြီးကျွန်တော်တယောက်တည်းအမြင်နဲ့သတ်မှတ်ကြည့်ခြင်းပဲဖြစ်တယ်ပေါ့နော်တကယ်တော့အတိအကျပြောဖို့ခဲရင်ပါတယ်သူတို့သုံးဘွဲ့စလုံးကဂီတအပေါ်မှာတော်တော်လေးကြဲကြဲပြင်းပြင်းနားလည်ထားသူတွေမလားဆိုတော့သူတို့အပေါ်မှာဆိုင်းခန်းလေးရဲ့လွန်မှုမှုတွေလည်းရှိခြင်းရှိနေမှာပေါ့ဗျာဒီသုံးဘွဲ alternative ကိုတီဆိုတီးခတ်ပုံနေအပြင်သူတို့ရဲ့ဒီအာယုံခံစားမှုစာသားအကြောင်းအရာတွေကလည်းစိတ်ဝင်စားဖို့ကောင်းတယ်အနောက်တန်းက90ခုနှစ် alternative စာသားအကြောင်းအရာတွေဖြစ်တဲ့ social issue တွေ suicide tendency တွေအဲနောက်ပြီးတော့ drug သုံးဆဲမှုတွေနဲ့ခံစားမှုတွေ depression အငွေ့အသက်တွေပတ်ဝန်းကျင်ပြဿနာတွေအဲဒီအကြောင်းအရာတွေကိုဓာတ်ရိုက်ကြီးထည့်သွင်းမထားပြီးတော့ထည့်သွင်းခွင့်မရခဲ့ရင်တော့ဗောနော်သူတို့ကဒီက80ခုနှစ် 90 ခုနှစ်တွေစီက modern စာပေဆောင်မားတွေmodern with two တွေ modern ကြပြခစ်ပေါ်ကြပြတွေအဲ့ဒီဖက်ရှုမှုတွေစီကနေပြီးတော့ရတဲ့အတွေးခေါ်အာယုံခံစားမှုတွေနဲ့အစားထိုးပြီးဒီအနောက်တိုင်း alternative ရဲ့ weight engine တူအောင်အမိလိုက်နိုင်ခဲ့ရလို့ကျွန်တော်ယူဆတယ်အဓိကကတော့ဒီ၃ဘွဲ့ဒီ CD ၃ခုပါပဲဒိုးလုံးအယိုးထီအောင်ယူ1998 The Ends ရောင်စုံ Chocolate 1998 Query Query အတန်ငါ1998ဒီ၃ခုပါပဲဒီနိုင်ငံမှာ mainstream rock ကနေတိတိတသာကွဲထွက်သွားစေတဲ့အတန်နဲ့အာယုံတွေကိုအစပြုသူတွေပါပဲ 1 2 3 4 ဒီ90ခုနှစ်နှောင်းပိုင်းကာလတွေမှာတော့ alternative CD တွေ alternative style တခြင်းတပုတ်ထက်မကပါတဲ့ CD တွေဇက်တိုက်ထွက်လာခဲ့မျိုးမျိုး Ghost Rider Zora 1998 Okra Mimi Coco Moment ညင် 1998တန်ဝင်းထူမျက်ရည်နဲ့ဖြစ်တဲ့ရွှေဟဲ့လား1998အဲနောက်ပြီးတော့အကောင်းဆုံးဗလာမဲဘဝ1999အဲနောက်ပြီးတော့အဲရန်လာယောင်စီတို့လွမ်းဆွချင်း1999တစ်ထူးဘာရမဟုတ်ပါဘူးအဲ2001เนาะနောက်ပြီးတော့ဂျွန် จอฮิงตุตูคิงคาณีวินอะเต1099ပြီးတော့ตุตู1အဝင်ထွက်2000เนาะ2000ခုနဲ့အဲပြီးတော့ Alex စိတ်ကူးတက်တက်များ2001အဲပြီးတော့ Big Bag အားလုံးအတွက်ပဲ2001အစသဖြင့်ပေါ့ဗျာ CD တိုင်းဆိုတော့တိုင်းမှာ order style လေးတော့တပုတ်နှစ်ပုတ်ထည့်ထားပါတယ်ဆိုတာမျိုးတော့ဖြစ်လာခဲ့ပြီအဲ2000ခုနဲ့အစပိုင်းမှာတင်ဒီ alternative ကမြန်မာဂီတပြိသက်တွေရဲ့နားနဲ့ယင်ပါလာခဲ့ပြီပေါ့ဗျာဆိုတော့ဒီမှာ order တစ်ခေတ်ရောက်လာတဲ့ချိန်မှာတော့ကဘာမှာ alternative rock ကမိမ့်မိန်သွားခဲ့ပြီ alternative rock ရဲ့မျိုးဆက်တွေဖြစ်တဲ့ post grunge တွေနောက်ပြီးတော့ post punk revival တွေအီမိုတွေ alternative metal တွေ rap metal တွေကကြီးဆိုးလို့နေခဲ့ပြီလေငါတို့ခေတ်ရဲ့မဟာဂီတ podcast တွေကို Facebook, YouTube, Spotify, Apple podcast တွေမှာနားဆင်အတွေ့ပွားပြီးတော့ကြိုက်နှစ်သက်တဲ့သတင်းတွေကိုလည်း Science Channel တွေမှာဆွေးနွေးနိုင်ပါတယ်